ကချင်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်လိုင်စာအနီးကတပ်စခန်းတွေကိုဒီရက်ပိုင်းတွင်အစိုးရတပ်မတော်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိနေပြီးပြီးခဲ့တဲ့ကြာသပတေးနေ့တရက်ထဲမှာကချင်ပြည်နယ်အတွင်းအ ਨੇ စုံပစ်ခတ်တိုက်ခိုက်မှုတွေ၄နေရာလောက်ဖြစ်ပွားခဲ့တယ်လို့ KIO ဘက်ကပြောပါတယ်။ဒီလိုတိုက်ခိုက်တာဟာ27ရာစုပင်လုံးကျင်းပဖို့နီးကလာတာကြောင့်စစ်ရေးအရာဖိအားပေးတာလည်းဖြစ်နိုင်ကြောင်းသုံးသပ်ထားပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းတင်ပြကိုမိုးစောကတင်ပြထားပါတယ်ရှင်။
ပွင့်လင်းရသည့်စတင်ချိန်ကစလို့ကချင်ပြည်နယ်အတွင်းမှာတိုက်ပွဲတွေဂျိုးကြဂျိုးကြပြန်လည်ဖြစ်ပွားလာခဲ့ရကဒီရက်ပိုင်းတွေအတွင်းမှာတော့တိုက်ခိုက်မှုသတင်းတွေဟာပုံမှုထွက်ပေါ်လာနေပါတယ်ဒီကနေ့နဲ့ကြာသပတေးနေ့ကစိုးရတမရဘက KIO ဌာနချုပ်လိုင်စာအနီးကိုလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိကြောင်းလဲ KIO ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူးကြီးနော်ဘူးကပြောပါတယ
်ဒီနေ့ကရှင်းနိုင်ရင်းနည်းပြောတဲ့အချိန်မှာလက်နက်ကြီးနဲ့ပြစ်လို့လိုင်စာကြီးအဲ့ဝကြေယူအားနာမပြတော့တာအဲ့ဒါကြောင့်ဒီလိုလို့ထုတ်တယ်လမ်းဒီမှာဖြစ်ကြတာပါကိုကတော့ပုံမှန်တစ်ချက်ကြည့်တော့လင်းငန်းဖြစ်တော့ဒီပါတယ်မင်းကတော့ကေအိုဌာနလိုက်စားဘင်းနားတော့မှာတတ်တော်ဘက်ကနဲ့လည်းနဲ့ကြီးနဲ့အဲတိတာတွေရှိတယ်ဒါပေမဲ့အဲ့ဒီကိုကြာမှတုံ့တန်တဲ့တိုက်ပွဲကြတော့မရှိပါဘူးကတော့မဖြစ်ပါဘူးနောက်ဘုံလနာချုပ်ကဒီလုံချုံကြီးနေရာလည်းဖြစ်တဲ့ခရီးရဲ့တခြင်းငါငါတို့ချတဲ့ရင်းနေရာဖြစ်တဲ့စမဘုံကြီးဆိုတဲ့နေရာမှာလက်ရကြီးနဲ့လက်ဖြစ်တဲ့နောက်အဲမြင့်ကျင်တဲ့ဘွေလက်ဖြစ်ပါလား
ကြာသာပရင်းနေ့ကမန်စီမျိုးနယ်အတွင်းမှာလေချောင်းကပါတိုက်ခိုက်တာတွေရှိကြောင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာလည်းတိုက်ပွဲတွေဖြစ်ခဲ့ကြောင်းအခုလိုဆက်ပြောပါတယ
်ဒီရေတပ်ဟာတုံးတဲ့တင်းနဲ့ဆက်ကုန်နေနေဖြစ်တဲ့မန်ဝင်းကြီးတဲ့မှာတမတော်ဘက်ကနဲ့ jet fighter နဲ့ဒါမှမဟုတ်ဘုံကြီးချပ်နဲ့တိုက်ပွဲတွေဖြစ်ပါလားနောက်တမခန်ဤတတိစလေးနေနေဖြစ်တဲ့ဒီတိုင်းဘက်မှာပေါ့အဲ့တော့မှနေတင်တိုက်ပွဲလည်းဖြစ်ပါတယ်ဒီအနေနဲ့ကြီးတဲ့အဖြစ်တဲ့တိုက်ပွဲလည်းဖြစ်ပါတယ်တိုင်းနောက်ဘက်မှာလည်းဂျူဂျာဂျူဂျာဖြစ်ပါတယ်မင်းကလည်းတကြီးရှိနေနေဖြစ်တဲ့အဲ့ဒီဘက်မှာလည်းတိုက်ပွဲတွေဖြစ်တယ်လို့ကြားပါဒါမဲ့ဘလို့ဒီနေ့ထထကြီးကြီးဖြစ်တယ်မဖြစ်ဘူးဆိုတော့ဒါတော့တတိတော့တော့ကြားသိရပါဘူး
ဒီကနေ့မနေ့ပိုင်းကလိုင်စာအနီးကိုလက်လက်ကြီးနဲ့ပစ်ခတ်တာတွေရှိပေမဲ့အခြားဒေသမှာတိုက်ပွဲဖြစ်တဲ့အခြေအနေကိုမသိရသေးကြောင်းလဲပြောပါတယ်။လက်ရှိဖြစ်ပေါ်တဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးဗိုလ်မှူးကြီးနော်ဘူးကသူ့အမြင်ကိုအခုလိုပြောပါတယ
်။သူတို့ကတော့တမဟာနေ့ရင်းနဲ့အားလုံးနေနေရှိနေရလို့ပဲဆိုတဲ့သူတို့ကစစ်စစ်ရဲ့ပူစားလာရှိတယ်။ဒီမန်စီနီနဲ့ပေါ့အဲ့ဒီဘက်မှာလည်းသူတို့ကဒီရှူလီကဲဝမ်စစ်စစ်ရဲ့ဆိုတဲ့စစ်စစ်ရဲ့တို့ရှိကြတယ်အဲ့ကနေအဲဒီလိုမျိုးအဲတဲ့ဘွေးကြီးတင်လာတယ်လို့ကျွန်တော်တို့အယူဆလို့ရပါတယ်။အနိုင်ရအရနဲ့ကြံတုံးတယ်ဆိုလို့ရှိရင်တတိယဆုပ်ပြင်းနေတယ်လားခနဲ့အနိလာလည်းဆိုတော့ SCA လမ်းမသူ့ဘွားနည်းနည်း CR ပေးခြင်းနဲ့တဘောမျိုးလားလို့တော့တုံးတတ်တာပေါ့
။လက်ရှိဖြစ်ပေါ်နေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတမ်ရော့ဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။အရင်ကကချင်ပြည်နယ်အတွင်းမှာတိုက်ပွဲတွေဖြစ်ပွားရင် PCG ခေါ်ကချင်ငင်းကြဲရေးအကျိုးဆောင်အဖွဲ့ကအစိုးရနဲ့ KIO အကြားမှာဂျားဝင်ညှိနှိုင်းဆောင်ရွက်ပေးတာတွေရှိခဲ့ပါတယ်။အခုအခါမှာတော့ဂျားဝင်ညှိနှိုင်းဖို့အခက်အခဲတွေရှိနေကြောင်း PCG ကဥလမိုင်ကွန်ဂျာကပြောပါတယ်
။ဆင်းစိတ်လက်ထက်တော့မှတော့ဥအောင်မင်းတို့နဲ့ဆက်တယ်တို့ဒီမှာအောက်ချင်မှာဖြစ်တယ်ဟိုဒီမှာပြောတယ်တို့မြတ်အဲ့ဆက်ကိုဘို့ပြောတယ်ဟိုကလည်းဆင်းပြန်ပြောတယ်အတင်းမဲ့ယူချင်းမှုဒီဆောက်မှအဲ့လိုလုပ်သွားအခုအစိုးရတက်လာတဲ့ဒီနောက်ပိုင်းမှာအခု RPC ရှိတယ်လို့သိရတယ်ဒါပဲလဲကျွန်တော်တို့ဟိုဘာမှအဆက်အသွယ်လည်းမလုပ်ဘူးကျွန်တော်တို့ပြောတယ်စာတင်တယ်လဲတို့လည်းဘာမှလည်းအကြောင်းပြန်လာမှုမရှိဘူးဆိုတဲ့အခါကျတော့အခုကျွန်တော်တို့ရှေ့ဆက်သွားမယ်ရင်းဆိုင်နဲ့ပတ်သက်ပြီးတော့မှနှုတ်နှစ်ဖက်ကြားမှာကျွန်တော်လှုပ်ဆောင်နေကြတာကပြောရမှာဆိုအဆက်ပြတ်နေတဲ့ပုံစံမျိုးဖြစ်နေတယ်ကြာအခုလောလောဆယ်လာ
KIO အဖွဲ့ဟာ1994ခုနှစ်ကစစ်အစိုးရနဲ့အပြစ်ခတ်ရစဲခဲ့ပြီး2012ခုနှစ်ဦးသိန်းစိန်စိုးရတက်လာချိန်မှာတိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့ပါတယ်ဒီလိုတိုက်ပွဲတွေပြန်လည်ဖြစ်ပွားချိန်မှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ် NCA ဖြစ်မြောက်ရေးအတွက်ပါဝင်ဆွေးနွေးခဲ့ပေမဲ့လက်နက်ကိုင်အဖွဲ့အစည်းတွေအားလုံးမပါဝင်တာကြောင့်လက်မှတ်ရေးထိုးတာတော့မရှိခဲ့ပါဘူးလောလောဆယ်မှာတော့ဝမိုင်းလာရှမ်းပြည်တပ်မတော်မြောက်ပိုင်းပလောင်ကိုးကန်းနဲ့အေအေရခိုင်တပ်ဖွဲ့တို့နဲ့အတူပူးတွဲပြီး FPNCC ကနိုင်ငံရေးဆွေးနွေးရေးအဖွဲ့ကိုဖွဲ့စည်းထားသလိုအစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးရမှာလဲတပ်ဖွဲ့ချင်းမဆွေးနွေးပဲ FPNCC နဲ့သာဆွေးနွေးဖို့သဘောထားထုတ်ပြန်ထားပါတယ်